Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောက်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ရဲ2022ခုနှစ်မေလ18ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.58လိုင်းလမ်မီတာ190ထုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းသောရရှင်နေနားဆင်ကြရမယ်ထိတ်တဲရောက်တဲ့နေ့တွေမှာတော့ယူကရိန်းနိုင်ငံခါကီမှာအသာစီးရနေပြီလို့ယူကရိန်းစစ်တပ်ကပြောပါတယ်ကယက်ပြည်နယ်တွင်မှာတော့ဒီသတင်းပတ်အတွင်မှာပဲကုလသမဂ္ဂကစာနာမှုအကူအညီတွေဖြန့်ဝေဖို့ရှိနေပါတယ်သရီလင်ကာဝန်ကြီးချုပ်တစ်ကိုအဓိကအတိုက်ခံပါတီချင်းတစ်ခုကထောက်ခံပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ်သတင်းဆောင်မတွေတွေမှာတော့
ကျောင်းအောင်လည်းနားမဝင်ကြမှာသက်ပူကြီးတယ်တို့သိကြတော့မသိရဘူးတို့ဝင်လာရင်တို့မီးဝင်နေတာကြံထွက်လာလုံနေရတာခင်ဗျာ။အောက်ဆောင်ဝင်နေနေကြရတယ်
။မကွေးနယ်စကိုင်းကတိုက်ပွဲတွေနောက်ဆုံးရအခြေအနေတွေကိုသတင်းတွေအပြီးမှာအရင်ဆုံးနှားဆင်ချရပါမယ်။ဒီနောက်မှာတော့တရုတ်နယ်ဆက်ပြန်ဖွင့်တဲ့အကြောင်းထိုင်းမှာမြန်မာတွေဖမ်းခံရတဲ့အခြေအနေဆက်တဲ့သတင်းဆောင်မတွေကိုလည်းနှားဆင်ချရဖို့ရှိပါတယ်။သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောက်သတင်းလွှာအစီအစဉ်တို့ကိုလည်းအပတ်စဉ်ကဏ္ဍတွေထုတ်လွှင့်တဲ့အခါမှာနှားဆင်ချရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကုခင်မောင်စုမင်းနဲ့အတူတင်ပြပေးပါမယ
်။ယူကရိန်းတပ်ဖွဲ့တွေကခါကီဗ်ဒေသမှာတံပြန်ထိုးစစ်ဆင်ခဲ့ရမှာရုရှားတပ်ဖွဲ့တွေကိုနေဇာနာအထိမောင်းထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးကသူတို့ရဲ့တပ်ဖွဲ့တွေရုရှားနေဇာနာရောက်ရှိနေကြောင်းပြသတဲ့ဗီဒီယိုဖိုင်တစ်ဖိုင်ကိုအင်တာနက်မှာတင်ခဲ့ပါတယ်။အမေရိကန်အစစ်မြင့်ကာကွယ်ရေးဌာနကအရာရှိတဦးကလည်းယူကရိန်းတပ်ဖွဲ့တွေဟာရုရှားနေဇာနဲ့3-4ကီလိုမီတာအကွာမှာရောက်ရှိနေပြီလို့ပြောပါတယ်။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးခါကီဗ်မြို့တဝိုက်ကနေရုရှားတိုးစစ်ကိုတွန်းလှန်ခဲ့ပြီးတဲ့နောက်ယူကရိန်းတပ်ဖွဲ့တွေဟာအဲဒီဒေသနယ်မြေတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြပြီးအိုင်ဇူရန်ဒေသကရုရှားတပ်ဖွဲ့တွေကိုတိုက်ထုတ်ဖို့ကြိုးစားနေကြပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကဒွန်ဗတ်စ်နဲ့တောင်ပိုင်းဒေသတွေမှာရုရှားကထပ်မံတိုက်ခိုက်လာမှာကိုရင်ဆိုင်ဖို့ယူကရိန်းတပ်ဖွဲ့တွေကပြင်ဆင်နေတယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကဗီဒီယိုကနေပြောပါတယ်။အမေရိကန်ကာကွယ်ရေးဌာနအရာရှိတွေကလည်းယူကရိန်းနိုင်ငံဒွန်နက်စ်ဒေသမှာအမြောက်တွေနဲ့အပြင်းအထန်တိုက်ခိုက်နေပြီမဲ့ရုရှားအနေနဲ့အကျိုးသိမ်းမရှိဘူးလို့သတင်းထုတ်ပြန်ခဲ့ပါတယ်။အနောက်မဟာမိတ်အုပ်စုတွေကယူကရိန်းနိုင်ငံကိုလက်နက်အကူအညီတွေအဆက်မပြတ်ပေးပို့နေပြီးပြီးခဲ့တဲ့တရက်အတွင်းနိုင်ငံ9နိုင်ငံကနေ4ချောင်းကတဆင့်10ချိန်ပေးပို့ခဲ့တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့ကပြောပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်စ်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ဟာတနင်္လာနေ့ကအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံရဲ့စော်ဘွားရှိတ်ခါလီဖာဘင်ဇာယက်နေယန်ရဲ့ဇာပနာအခမ်းအနားကိုတက်ရောက်ကြပြီးကျန်ရစ်သူမိသားစုကိုလည်းဝမ်းနည်းစကားပြောကြားခဲ့ပါတယ်။သူတို့နှစ်ဦးဟာကွယ်လွန်သွားတဲ့ဆော်ဘွားကြီးရဲ့ဖေဒူမေအကွဲလက်ဖြင့် UAE နိုင်ငံရဲ့ဆော်ဘွားနေရာကိုစက္ကန့်သူလည်းဖြစ်တဲ့ရှိတ်မိုဟာမက်ဘင်ဇာဟစ်အယ်နယန်နဲ့တွေ့ဆုံခဲ့ပါတယ်။အဲဒီနောက်နိုင်ငံခြားရေးဝန်ကြီးဘလင်ကင်နဲ့ UAE နိုင်ငံခြားရေးဝန်ကြီးတို့ညစာအတူစားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒင်ရဲ့လက်ထက်မှာအရှေ့အလယ်ပိုင်းဒေသကရေနံကျွယ်ဝပြီးစီးပွားဖွံ့ဖြိုးတိုးတက်တဲ့ UAE နိုင်ငံကိုအစင်းမြင့်ကိုယ်စားလှယ်အဖွဲ့လာရောက်တာဖြစ်ပြီးအဲ့ဒီအထက်မှာကာကွယ်ရေးဝန်ကြီး Lloyd Austin အမေရိကန်ထောက်လှမ်းရေးဌာန CIA ညွန်ကြားရေးမှူး William Burns နဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ် John Kerry တို့လည်းပါဝင်ကြပါတယ်။လေးလာစမ်းစစ်သူတွေကတော့အခုခီးစင်ဟာအမေရိကန်အနေနဲ့ UAE နိုင်ငံနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြန်လည်မြင့်တင်ဖို့အရေးကြီးလှုပ်ဆောင်ပြတာလို့ရှုမြင်ကြပါတယ်။အီရန်အထောက်ပံ့ပေးပြီး UAE နိုင်ငံကိုဒုံးကျည်တွေ drone တွေနဲ့တိုက်ခိုက်နေတဲ့ Yemen Houthis သဘုံတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်တာကနေအမေရိကန်သမ္မတဂျိုးဘိုင်ဒင်ကရုတ်သိမ်းပေးတဲ့အတွက် UAE နိုင်ငံကတော်တော်စိတ်ပျက်ခဲ့ပါတယ်။ဒါအပြင် UAE ပါဝင်ပါရှန်ပင်လယ်ကွေ့အတွင်းကနိုင်ငံတချို့ကအမေရိကန်အနေနဲ့အီရန်နိုင်ငံနဲ့အနုမြူသဘောတူညီချက်စာချုပ်ကိုပြန်လည်အသက်သွင်းဖို့ကြိုးစားတာကိုလည်းစန့်ကျင်နေကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒင်ကယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေကိုအာဖရိကတိုက်ဆိုမာလီနိုင်ငံမှာပြန်လည်ခြားထားဖို့ခွင့်ပြုလိုက်ကြောင်းအစိုးရအရာရှိနှစ်ဦးကတနင်္လာနေ့မှာပြောကြားပါတယ်။အရင်ကအဲဒီမှာအမေရိကန်တပ်ဖွဲ့တွေရှိခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်ကပြန်လည်ရုပ်သိမ်းခဲ့ပါတယ်။အဲဒီတုန်းကဆိုရင်ဆိုမာလီနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ရှိပြီးအဓိကတာဝန်ဟာဒေသဆိုင်ရာတပ်ဖွဲ့တွေကိုအကူအညီပေးကာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်ဆံမှုရှိတဲ့အယ်ဆာဗတ်စစ်သွေးကြွအဖွဲ့ကိုနှိမ်နင်းရေးအတွက်ဖြစ်ပါတယ်။ အခုတခါကာဝေးဝန်ကြီးဌာနကအမေရိကန်တပ်ဖွဲ့တွေဆိုမာလီနိုင်ငံမှာအယ်ဆာဗတ်စစ်သွေးကြွတွေကိုထိရောက်အောင်တိုက်ခိုက်နိုင်ဖို့တောင်းဆိုချက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအတည်ပြုပေးလိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့အစစ်မြင့်အရာရှိတဦးကပြောပါတယ်။ဆိုမာလီနိုင်ငံမှာအယ်ကိုင်ဒါအချမ်းဖက်အဖွဲ့နဲ့ဆက်ဆံမှုရှိတဲ့အယ်ဆာဗတ်စစ်သွေးကြွအဖွဲ့ဟာအစိုးရကိုဖျောက်ချပြီးအစ္စလာမစ်ရှာရီယာဥပဒေနဲ့အစာတို့အုပ်ချုပ်ဖို့လက်နက်ကင်တိုက်ခိုက်နေတာဖြစ်ပါတယ်။ယီမန်နိုင်ငံကဟူသီးစ်တပုံတွေထိန်းချုပ်ထားတဲ့မြို့တော်စနားကနေ6နှစ်အတွင်းပထမဆုံးခီးသည်တင်လေယာဉ်စတင်ပြေးဆွဲခဲ့တယ်လို့ဟူသီးစ်တပုံတွေကပြောပါတယ်။တနင်္လာနေ့ကခီးသည်152ဦးလိုက်ပါတဲ့လေယာဉ်စတင်ပြေးဆွဲခဲ့ပါတယ်။ဒါဟာဆိုရင်ကုလသမဂ္ဂဂျာဝင်စစ်ဆက်ပြီးနိုင်ငံတကာကအသိမှတ်ပြုတဲ့ယီမန်အစိုးရနဲ့ဟူသီးစ်တပုံတို့ရဲ့ပြီးခဲ့တဲ့လကရက်ပေါင်း60အပြစ်ခတ်ရစရေးသဘောတူညီချက်ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။အဲ့ဒီလေရင်ဟာဂျော်ဒန်နိုင်ငံအမန်မြို့ကိုပြန်တန်းသွားတာလို့ဟူသီးတပုံတွေရဲ့မီဒီယာကထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းကြိုဆိုလိုက်ပါတယ်
။ We welcome the first commercial international flight from Sanaa Airport that took place today and that was the first
ကျွန်တော်တို့ကုလသမဂ္ဂအနေနဲ့ဒီကနေ့မြို့တော်ဆနာကနေပထမဆုံးခီးသည်တင်လေရင်ပြန်တန်းနိုင်တာကိုကြိုဆိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်စ်ကပြောဆိုသွားတာပါ။6နှစ်အတွင်းပထမဦးဆုံးချိန်ရရှိခဲ့တဲ့အပြစ်ခတ်ရစရေးကိုပြီးခဲ့တဲ့ AB 2ရက်နေ့ကစတင်ခဲ့တာဖြစ်ပါတဲ့အီရန်ထောက်ခံအားပေးတဲ့ဟူသီးစ်ပုံတွေဟာ2014ခုနှစ်ကမြို့တော်ဆနားကိုသိမ်းယူခဲ့ရာကပြည်တွင်းစစ်စတင်ခဲ့ပြီးအစိုးရဟာပြည်ပကိုထွက်ပြေးခဲ့ရပါတယ်။အဲ့ဒီနောက်2015အစောပိုင်းမှာစော်ဒီဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေဝင်ရောက်ပြီးအစိုးရအာဏာပြန်လည်ရရှိအောင်ကြိုးစားခဲ့ပါတယ
် VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ကျွန်မသင်္ကီထိုက်ပါ။ကမ္ဘာစံတရိတ်ခအစီအစဉ် WFP က2022ခုနှစ်ပထမလေးလတာအတွင်းမြန်မာလူဦးရေ1.3%ကိုရိတ်ခါနဲ့အာဟာရထောက်ပံ့နိုင်ခဲ့ကြောင်းကုလသမဂ္ဂကတင်းနှင်းလာနေမှာပြောပါတယ
် WFP hopes to reach at least 4 million of the most food insecure and vulnerable
မြန်မာနိုင်ငံမှာဒီနှစ်အတွင်းရိတ်ခါမလုံလောက်မှုအဆိုးရွားဆုံးကြုံတွေ့နေရသူတွေနဲ့ဘေးဒဏ်အသင့်လွယ်ဆုံးသူအနည်းဆုံး4သန်းလောက်ကိုထောက်ပံ့နိုင်ဖို့ WFP ကရည်မှန်းထားပြီးဒါဟာအရင်းမြစ်ရရှိနိုင်မှုနဲ့လူအပ်သူတွေထံသွားရောက်နိုင်မှုအပေါ်မှာမူတည်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတင်းနှင်းလာနေနယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်ပြည်ပခန့်တွေခြေပြန့်နေတဲ့ဒေသတွေမှာတမ်းမြေကန့်သတ်မှုတွေရှိနေစေဖြစ်ပြီးအိုးအိမ်ဆွန့်ထွက်ပြေးရသူတွေထံအတားအဆီးမရှိသွားရောက်ခွင့်ရရေးအတွက်လဲ WFP ကတောင်းဆိုထားပါတယ်2021ခုနှစ်ဇူလိုင်လနောက်ပိုင်းကယားဒေသကိုတွားရောက်ခွင့်ရဖို့ကြိုးစားခဲ့ပြီးတဲ့နောက်ဒီသတင်းပါအတွင်မှာပဲကယားပြည်နယ်တွင်ကို WFP ကရိတ်ခါနဲ့တခြားထောက်ပံ့ပစ္စည်းတွေစတင်ဖြန့်ဝေဖို့ရှိနေကြောင်းလဲပြောခွင့်ရကပြောပါတယ်ကယားပြည်နယ်တွင်တိုက်ပွဲတွေကနေထွက်ပြေးလာကြတဲ့မိသားစုတွေနဲ့ဒေသရင်းအိုးအိမ်စွန့်ထွက်ပြေးရသူတွေရှိရာရှမ်းပြည်နယ်တောင်ပိုင်းဒေသကိုလည်း WFP ကရိတ်ခါတွေပို့ဆောင်နေကြောင်းသူကပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်း73စီဇင်းနှုန်းကနှစ်ဆဖြစ်သွားတာကြောင့်ရိတ်ခါဇင်းနှုန်းကြီးမြင့်သွားပြီးပြီးခဲ့တဲ့နှစ်ကာလတူနဲ့နှိုင်းယှဉ်ရင်အခြေခံရိတ်ခါကုန်ကျစရိတ်က32ရာခိုင်နှုန်းတက်သွားတယ်လို့လဲ WFP ကပြောဆိုထားပါတယ်ရှင်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်ကသူ့ကိုလှုပ်ကြံဖို့ကြံစီခဲ့ကြကြောင်းလူမှုစည်းဝေးပွဲကြီးမှာအထက်ထပ်ပြောဆိုခဲ့ပြီးနောက်တနေ့မှာပဲဝန်ကြီးချုပ်ဟောင်းအတွက်လုံခြုံရေးတွန်းမြင်ဖို့ပါကစ္စတန်အစိုးရကညွှန်ကြားလိုက်ပါတယ်။လူမှုစည်းဝေးချိတက်ပွဲတွေမှာဝန်ကြီးချုပ်ဟောင်းပါဝင်တယောက်မှုတွေမှာစိတ်ချရတဲ့လုံခြုံရေးစီစဉ်ပေးဖို့ပြည်ထောင်စုနဲ့ပြည်နယ်အာဏာပိုင်တွေကိုဝန်ကြီးချုပ်ရှာဗက်ရှရစ်ကညွှန်ကြားထားကြောင်းသူ့ရုံးကတင်းနှင်းလာနေမှာပြောပါတယ်။ ခရစ်ကက်ချန်ပီယံဟောင်းကနေနိုင်ငံရေးသမားဖြစ်လာတဲ့အီမရန်ခန်ကိုအတိုက်ခံကြီးဆိုတဲ့လွှတ်တော်ကအယုံအကြည်မရှိအဆိုမဲခွဲအတီးပြုတ်ပြီးယာရုကဖေရှားပြီးတဲ့နောက်ရှရစ်နဲ့အစားထိုးခဲ့တဲ့ပြီးခဲ့တဲ့လအစောပိုင်းကတည်းကဝန်ကြီးချုပ်ဟောင်းခန်ရဲ့တာရစ်ခ်အီအင်ဆာဖ်PTI ပါတီကအစိုးရဆန့်ကျင်ရေးချစ်တက်ပွဲတွေကိုနိုင်ငံတော်မှာစီရင်ဆောင်ရွက်နေတာဖြစ်ပါတယ်။တီရီလင်ကာရဲ့အဓိကအတိုက်ခံပါတီကြီးနှစ်ရက်ထံကအရေးကြီးလာတဲ့ထောက်ခံမှုကိုတနင်္လာနေ့မှာဝန်ကြီးချုပ်တည်ရရှိသွားတာကြောင့်နိုင်ငံမှာစီးပွားရေးဆိုးရွားကျဆင်းမှုနဲ့ကြုံတွေ့နေရတဲ့အာနာယာရာဂျာပက္စာမျိုးနွယ်တွေအတွက်ဖိအားလျော့သွားတာဖြစ်ပါတယ်။လူရည်22တန်းရှိတဲ့သရီလင်ကာနိုင်ငံမှာအခြေအနေတွေဆိုးဝါးနေစေဖြစ်ပြီးဝန်ကြီးချုပ်တဲ့ရာနီဝီကရန်စင်ကတော့နိုင်ငံမှာ73စီပြတ်လတ်နေပြီးလာမယ့်လပိုင်းတွေဟာအခက်အခဲဆုံးဖြစ်မယ်လို့ပြောဆိုခဲ့ပါတယ်။အမှန်တရားကိုဖုံးကွယ်ထားဖို့နဲ့လူမှုကိုလိန်လည်ဖို့စံတမရှိဘူးလို့ဝန်ကြီးချုပ်တဲ့ကနိုင်ငံကိုပြောတယ်မင်ကုန်းမှာထည့်သွင်းပြောဆိုပါတယ်
။ဒါ19 November မာစေဒီအပေဝိဒေသဝိနိမယ်စံချတိယ
2019ခုနှစ်နိုဝင်ဘာလမှာနိုင်ငံရဲ့နိုင်ငံခြားအရန်ငွေဒေါ်လာတန်း 9,500 ရှိခဲ့ပြီးဒီကနေ့ဒီအချိန်မှာတော့ဒေါ်လာတန်းရှာဖို့အတော်ခက်ခဲနေပါပြီတဲ့73စီတင်းသွင်းရေးအတွက်ဗန္ဓယဝန်ကြီးဌာနအနေနဲ့ဒေါ်လာ5တန်းလောက်ရှာဖို့ခက်ခဲနေပါပြီလို့အသက်83နှစ်အရွယ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံစီးပွားကြမှုကိုကင်တွယ်ရေးအတွက်ညွန်ပေါင်းမဖွဲ့ခင်မှာသမရဂူရာဘာယာရာဂျာပတ်စာယရုကဆင်းပေးဖို့တောင်းဆိုချက်ကိုအဓိကအတိုက်ခံ SJB ပါတီကအလျှော့ပေးလိုက်ပုံရပါတယ်။ဝန်ကြီးချုပ်ဝီကရာဆင်ဦးဆောင်တဲ့ညွန်ပေါင်းအစိုးရမှပူးပေါင်းပါဝင်ဖို့ SJB ပါတီကပေးချခဲ့ပေမဲ့လည်းနိုင်ငံစီးပွားရေးပြန်လည်ဥမော်စီရေးအပြုသဘောဆောင်တဲ့ဆောင်ရွက်ချက်အလုံးကိုချွင်းချက်မရှိထောက်ခံတဲ့အကြောင်းပြောဆိုထားပါတယ်ရှင်။အီရန်နိုင်ငံမှာလက်တလောသတင်းပတ်တွေအတွင်းတင်းမုံတိုင်းတွေတိုက်ခတ်နေတဲ့အထက်အခုနောက်ဆုံးပြင်းထန်တဲ့တင်းမုံတိုင်းကြောင့်တနင်္လာနေ့ကပြည်내တချို့မှာကျောင်းတွေနဲ့ရုံးတွေပိတ်ခဲ့ရသလိုဘဲကရက်နိုင်ငံတကာလေဆိပ်ကလေယာဉ်ခီးစင်တွေကိုလည်းဆိုင်းငံ့ခဲ့ရပါတယ်။ပညာရေးဝန်ကြီးဌာနအပါအဝင်မြို့တော်ဘဲကရက်ကအနာပိုင်တွေကတော့ဒေသဆိုင်ရာအစိုးရရုံးတွေတရက်တာပိတ်ကြောင်းကြေညာခဲ့ပြီးဒီထဲမှာကျန်းမာရေးဝန်ဆောင်မှုတွေတော့မပါပါဘူး။မြို့တော်ဘဲကရက်နဲ့တောင်ပိုင်းမြို့တွေမှာတော့လူပေါင်းရာချီအသက်ရှူမဝဖြစ်ကြပြီးဆေးရုံတက်ကြရကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ထိတ်တဲရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးခဲ့တာပါရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာပါစစ်ကောင်စီကမကွေးတိုင်းနဲ့စကိုင်းတိုင်းတွင်ဒေသတချို့ကိုနေမြေရှင်းလင်းရေးလုပ်နေပြီးမကွေးတိုင်းလက်ရမချေရွာမှာတော့စစ်ကောင်စီတပ်တွေပြန်ထွက်သွားချိန်မှာမီးလောင်တိုက်ဆုံးနေတဲ့ရွာသားတွေရဲ့ရွတ်လောင်းတွေ့ရတယ်လို့ရွာခံတွေကပြောပါတယ်ကဏီမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်
မကွေးတိုင်းဒေသကြီးမြိုင်မြို့နယ်ကအင်ဂျီ 1800 ကျော်ရှိတဲ့လက်ရမကျေးရွာကိုမေလ14ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်နေအိမ်တစ်ထောင်ကျော်မီးလောင်ကျွမ်းသွားပြီးမတ်လ16ရက်တနင်္လာနေ့အထိမီးလောင်ကျွမ်းတဲ့နေအိမ်တွေကိုငြိမ်းသက်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေပြန်ထွက်ခွာသွားတဲ့မတ်လ15ရက်နေ့မှာတော့မီးလောင်ကျွမ်းပြီးတိတ်ဆုံးနေတဲ့အရက်သား2ဦးကိုတွေ့ခဲ့ရပြီးမတ်လ16ရက်နေ့လယ်ပိုင်းမှာတော့နောက်ထပ်၄လောင်းကိုတွေ့ခဲ့ရတယ်လို့လက်ရမရွာသားသူက VOA ကိုပြောပါတယ်
ဒီကရတို့စစ်ကြောင်းကလည်းနားပဝင်စီမှာတပ်ဖွဲ့ကြီးတယ်တို့သိကြတော့မသိရဘူးတို့ဝင်လာရင်တို့မီးဝင်ငိမ့်လိုက်ပြန်ထွက်လာလုံနေရတာခင်ဗျာအောက်ဆောင်ဝင်ပြီးနေလို့နေရာတွေဥပဒေကြီးလက်ရှိချိန်ထိတော့တို့ဟိုအိမ်ထဲကတူတာလူ၄လောင်း၁လောင်းပြီးရင်နောက်ဆက်အိမ်သားထဲမှာတည်တာပါ၁လောင်းဆိုလို့တော့၂လောင်းပြီးရပြီ၁လောင်းက၁လောင်းကတော့တို့နဘူးမှာတနက်တန်ရာမျိုးဖွဲ့ဝင်နေရတာပါဒဏ်ရာမျိုးတည်တယ်ခင်ဗျာမီးလောင်ပြီးနောက်၁လောင်းကတော့တို့ဒဏ်ရာတန်ချက်တော့မတည်ဘူးမီးလောင်ပြီးတည်နေကြခင်ဗျာတို့ရရဲ့အရှိတ်အဟောင်းတန်တကန်ရှိကြတယ်အခုဒီညနေမှာကြည့်လိုက်တာအဲ့ကံပေါ်မှာလူတွေလောင်း၄လောင်းအခုဒီနေ့မှာအသက်ထားတဲ့ပုံတော့ရှိတယ်မှာစစ်ကောင်းကရှိနေတယ်လို့သွားမတည်ရဲဘူးအဲ့၄လောင်း၄လောင်းနဲ့တလောင်းတော့ကျွန်တော်တို့ကဘာသူပဲဆိုတာသိရတယ်ကျွန်တော်လည်း၃ယောက်ကမသိရသေးဘူ
းမေလ၁၂ရက်မှာစစ်ကောင်းစီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမေ၁၄ရက်မှာတော့စစ်ကောင်းစီကလက်ရမကျေးရွာတွေကနေအိမ်တွေကိုမီးရှို့ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်းစီတပ်တွေရွာကပြန်လည်ထွက်ခွာသွားချိန်မှာဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့ပြောကြပါတယ်။လက်ရမကျွေးရသူကျွေးရသားတွေဟာနှီးစက်ရတောတောင်တွေရဲ့ခိုလုံနေကြရပြီးအခုဆိုသူတို့ဒေသမှာဒုက္ခသည်ဥယေက 6000 နီးပါးရှိနေပြီးအကူအညီတွေလည်းလိုအပ်နေတယ်လို့ကြေညာတွေကပြောကြပါဗျ။အနာကစကိုင်းတိုင်းကဏီမြို့ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်ပွားနေတယ်လို့ကဏီဒေသခံတွေကပြောပါဗျ။မေလ15ရက်နေ့မှာချောင်းမရွာအနီးနဲ့မေ16ရက်မှာတော့တမင်ချန်ကျေးရွာအနီးတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါဗျ။အဲ
15ရက်နေ့ရောက်တော့ချောင်းမရွာကိုဝင်နေချောင်းမရွာဝင်ပြီးတော့ခဏချောင်းမရွာခဏလေးဒီခိုင်တန်းဆက်ရတယ်ကျွန်တော်ချောင်းမရွာလုံးကျွန်တော်တာဝန်ဝယ်ဖြစ်နေရဟုတ်။မနေ့ကကဘာလို့တုံးနေဖြစ်နေလဲဟုတ်။ဒီနေ့ကခင်းကချောင်းမရွာလောက်ဖြစ်နေတဲ့တပွဲဟုတ်။ပဉ္စညာရဲ့အရှိတ်ကမှဖြစ်တာပြဟုတ်။ပဉ္စညာရဲ့အရှိတ်မှာအဲကြောက်ခင်းကျင်လာတဲ့ဖလက်ဘင်းမိုးတွေကလည်းကလေးဝကနေတောက်လာကြတယ်။သူတို့ဒီကနေနေကိုအဲ့ဒီတော့လုံးလေးပဲကာဝါပြီးရနေတယ်ပန်ဒီနေကိုလုံးမှုကျွန်တော်အမြင်တော့ကိုအဲ့လိုမြင်တော့တာ
ချင်းသွင်းမြစ်ကြောင်းပေါ်ကကဏီမြို့နယ်ထဲမှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီကမကြခဏဆိုသလိုနေမြရှင်းလင်းရေးလုပ်နေတာဖြစ်ပါတယ်ဒီချင်းသွင်းမြစ်ထဲစစ်ကောင်စီရဲ့ကြောက်စိမ့်နဲ့လက်နက်ရိခါတည်ယူတဲ့တမောတွေဟာလည်းမကြခဏအတိုက်ခိုက်ခံနေရတာပါခင်ဗျာ
ကိုရဲမွန်တင်ပြပေးခဲ့တာပါရှင်။သောရရှင်များရှင်ဆီယနာသိန်းနာတနစ်ကျော်လာချင်းအာဆီယံအစည်းအဝေးတွေအတွက်စစ်ကောင်စီကိုမဖိတ်တော်သလိုမကြခင်ကချင့်ပိုက်ခဲ့တဲ့အမေရိကန်အာဆီယံအထုထိပ်သီးအစည်းအဝေးမှာလည်းမြန်မာနိုင်ငံကိုစားပြုဖြစ်တက်ရောက်ခွင့်မရခဲ့ပါဘူး။ဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကိုတော့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့တယ်လို့အာဆီယံအဖွဲ့ဝင်မလေးရှားရဲ့နိုင်ငံခြားရေးဝန်ကြီးလည်းဝါရှင်တန်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ရှိစစ်ကောင်စီရဲ့တန်တမာရေးရအနေအထားနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုဒေါခင်မြို့သက်တင်ပြပေးပါမယ်ရှင်
။မကြသေးခင်ကဝါရှင်တန်ဒီစီမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကထလို့ကျင်းပတဲ့အမေရိကန်အာဆီယံအထူးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ခေါ်တာဟာစစ်ကောင်စီအတွက်တန်တမာဆက်ဆံရေးမှာဖယ်ခြင်းခံလိုက်ရတာလို့နိုင်ငံရေးသုံးသပ်သူတွေကဝေဖန်ကြပါတယ်။တစ်ချိန်တည်းမှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကဝါရှင်တန် DC မှာလက်ခံတွေ့ဆုံလိုက်တာဟာမြန်မာပြည်မှာအုပ်ချုပ်ရေးအာဏာကိုရယူထားတဲ့စစ်ကောင်စီအတွက်တော့တန်တမာကြီးအရာထိုးနှက်ချက်တစ်ခုဖြစ်တယ်လို့နိုင်ငံရေးသင်တန်းတွေကိုပို့ချပေးနေတဲ့ဒေါက်တာမြင့်သိန်းကပြောပါတယ်
။တပိဆိုင်တဲ့နိုင်ငံရေးစဉ်းစားချက်အရာအနာဂတ်ကာလမြန်မာပြည်သူလူထုနဲ့ဆက်ဆံမယ်ဆိုလို့ရှိရင်တော့အလားအလာရှိအောင်မြင်နိုင်ရည်ရှိတဲ့အလေးထားလို့သူတို့သုံးသပ်ပုံရတယ်ပေါ့နော်။ဒါကြောင့်မို့လို့လည်းအန်ယူဂျီဝင်ကြီးတယောက်ကိုဟိုလေဟိုလေချီးချခွင့်ပေးဒီလောက်တာဆိုတော့ဒါတန်တမာကြီးဆက်ဆံရေးရာသူကသူ့ရဲ့မဟာမိတ်မိတ်ဆက်နဲ့ဒီသူရဲ့ဒီ strategic partner တွေပေါ့အဲ့ဒါတွေကိုရှင်းရှင်းလင်းပြလိုက်တဲ့သဘောပါပဲဆိုတော့ဒါကအစပဲရှိပါသေးတယ်တန်တမာကြီးရဲ့တာဆောင်ခန်းရဲ့အစပဲရှိပါသေးတ
ယ် NUG နိုင်ငံခြားရေးဝန်ကြီးကို American တာဝန်ရှိသူတွေကလက်ခံတွေ့ဆုံတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပြီး American ရဲ့ရည်တည်ချက်ပေါ်မှာမေးခွန်းထုတ်ခဲ့တာဖြစ်ပါတယ် American နဲ့ ASEAN ခေါင်းဆောင်တွေကတော့သူတို့ရဲ့နှစ်ရတာတွေ့ဆုံမှုအပြီးမှာပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးမြန်မာနိုင်ငံတဲကအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ထိမ့်သိမ်းထားတဲ့နိုင်ငံရေးဓမ္မတွေပြန်လွှတ်ပေးဖို့အာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောတူညီမှုတွေကိုအပြည့်အဝအကောင့်ထည်ဖော်ပေးဖို့အတွက်စစ်ကောင်စီကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။အာဆီယံအဖွဲ့ဝင်မလေးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့ပိုးပြီးဆိုးဝါးလာတဲ့အခြေအနေတွေကိုထောက်ပြပြီး NUG နဲ့ဆက်ဆံရေးထူထောင်ဖို့အတွက်တိုက်တွန်းခဲ့တာပါ။ ARD Times သတင်းဌာနရဲ့ Editor ချုပ် Slime တန်ဆင်ကလည်းအာဆီယံကဘုံသဘောတူညီချက်ရထားတာတွေကိုတစ်နှစ်ကျော်ကြာလာတဲ့အထိအကောင့်ထဲမဖော်နိုင်တာဟာစစ်ကောင်စီဘက်ကကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ
်။အာဆီယံဒေသခံနိုင်ငံရဲ့အစည်းအဝေးတက်ခွင့်ကိုဆုံးရှုံးတယ်။အနောက်ပြည်ပြည်နဲ့အာဆီယံတတိယအစည်းအဝေးဆုံးရှုံးတယ်နောက်အမေရိကန်အာဆီယံတတိယအစည်းအဝေးတက်ခွင့်ကိုဆုံးရှုံးတယ်။နောက်လျှောက်စစ်ကောင်စီဘက်ကအနာဂတ်စစ်ကောင်စီဖြစ်တဲ့ကိုကြောင့်ကြီးကြီးမဲအောင်ဖန်ကိုတိုင်ဒီအစည်းအဝေးတွေကိုတက်ခွင့်မရတာကိုပြန်ကြည့်လိုက်ရင်ဒီစစ်ကောင်စီဒီစံတမန်ကြီးအရာကို
စစ်ကောင်စီဟာကုလသမဂ္ဂမှာလည်းမြန်မာနိုင်ငံကိုစားပြုပြောရေးဆိုခွင့်ကိုလည်းလက်လွတ်ဆုံးရှုံးထားရတာပါနိုင်ငံတကာဆက်ဆံရေးပညာရှင်တဦးဖြစ်တဲ့ဒေါက်တာရင်မျိုးသူကတော့စစ်ကောင်စီဟာအခုအခြေအနေမျိုးမှာဖိအားတွေကြုံတွေ့နိုင်တာမှန်ပေမဲ့လက်ရှိမှာမြန်မာနိုင်ငံဟာအမေရိကန်အပါအဝင်နိုင်ငံပေါင်း80နဲ့တန်တမာဆက်ဆံရေးရှိနေစေဖြစ်တယ်လို့တန်ယုံတွေလည်းအပြန်အလှန်ထားရှိစေဖြစ်တဲ့အတွက်နိုင်ငံတကာနဲ့တန်တမာဆက်ဆံရေးမှာကြာရှုံးတယ်လို့ယတိပြတ်ပြောလို့မရဘူးလို့ဆိုပါတယ်
။ EU ဒီလိုမျိုးကိုဒါအာဆီယံအာ US Summit မှာမြန်မာနိုင်ငံရဲ့ဥက္ကဋ္ဌကဥပဒေပေါ့နော်ဒီကိစ္စပေါ့နော်။ဆက်လက်ကြတာဒါတင်းများချင်းတို့ဥက္ကဋ္ဌက ကျွန်တော်တို့ဒီလိုဆောင်ရှိပါတယ်ရှင်။ဒီလိုရောင်းရလို့ US ရေမြန်မာစောင့်တယ်မှာ US ရေမြန်မာဒီကိန်းလိုဆောင်ရပါတယ်ရှင်။ဟုတ်ပြီ။နားမလဲပါဘူး။ဒါအရသွားတော့ဟိုပေါ်မှာဟိုကြောက်ကြောင်ဆုံးဇမိုင်းလုပ်တယ်ရှင်နော်။ဇမိုင်းကြီးစောင့်ကောင်းကြတယ်မှာဒီမှာကြာပါတဲ့တို့ဒီမှာနေနေကဒီတန်ရင်းကြီးတင်သွားတယ်ဒီမှာအင်းကြီးရှိတယ်။ဒီကိစ္စကတော့ဘယ်တိုင်းမှမဖြစ်ဘူးတော့ဖြစ်ဖြစ်ဒီလိုတွေကြည့်ရတော့မဟုတ်ဘူးရှင်။ဒါတော့လေ။
ဒေါက်တာမြင့်သိန်းကတော့တချို့နိုင်ငံတွေကမြန်မာနိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံတွေမဟုတ်တဲ့အတွက်သူ့အနေနဲ့ဒါကိုလက်မခံဘူးလို့ပြောပါတယ်။
ဒီနိုင်ငံတကာတန်တမာရေးအောင်မြင်ချင်တာရဖွင့်ထားတဲ့တန်တမာဆက်သွယ်မှုရှိနေတာကိုဒီတန်တမာရေးအောင်မြင်မှုရှိနေသေးတယ်လို့တော့ယတိပြတ်ပြောလို့မရဘူးပေါ့နော်။အထူးသဖြင့်တော့ကျွန်တော်တို့ဒီသူ့ရဲ့မိဖက်တီဖြစ်တဲ့တရုတ်နဲ့ရုရှားတို့ရဲ့တန်ယုံတွေရှိနေခဲ့ပေမဲ့လည်းအမေရိကန်ရဲ့ဒီတန်ယုံဟောပေါ့နော်ရှိနေသေးဖြစ်တယ်လည်းပဲအချိန်ကြီးဒီကတော့ပြင်ရင်အချိန်မီပြီးကြောင်းသွားနိုင်တယ်။ဒီစတင်ချက်ပြတ်မှုကိုတော့ကျွန်တော်တို့ဒီကြီးမားမားတွေ့လိုက်ရပြီဆိုတော့ပေါ့နော်ဒီအနှစ်သာရအဖြစ်တော့ဒီကမ္ဘာဒီတည်အင်အားကြီးနိုင်ငံတွေဥဆောင်နိုင်ငံတွေတွေကနေမှဒီတန်တမာရေးဟာရှော့ချမှုလို့ယတိပြတ်ပြောလာပါတယ်။
တရုတ်နဲ့ရုရှားကတော့စစ်ကောင်စီအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံအရေးမှာနှုတ်ဆက်နေပေမဲ့စီးပွားရေးစီးရေးအရာတော့နောက်ွယ်ကနေပံ့ပိုးမှုတွေရှိနေတယ်လို့လေလာသူတွေကထောက်ပြကြပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးဆက်ဖူဒင်အဗ်ဒူလာကတော့မြန်မာစစ်ကောင်စီကိုအတိမတ်မပြုကြောင်းနဲ့အတိုက်ခံကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအရွေးကောက်ခံအစိုးရဖြစ်နေအတိမတ်ပြုဖို့လိုအပ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားတာပါ။
ဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါရှင်။တိုက်ပွဲတွေနဲ့နိုင်ငံရေးဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့စီးပွားရေးဆိုင်ရာသတင်းဆောင်မတပုတ်ကိုအလှည့်ပေးလိုပါတယ်။တရုတ်မြန်မာအဓိကနေဆက်ဂိတ်ဖြစ်တဲ့မူဆယ်ကျင်းစန်းကျော်ဂိတ်ကိုမေလ16ရက်တနင်္လာနေ့ကစပြီးမြန်မာကုန်တင်ယာဉ်တွေဝင်ထွက်ခွင့်ပြန်ပေးပါတယ်။ဒါပေမဲ့တရုတ်ဘက်ကအငှားယာဉ်မောင်းနဲ့ပဲကုန်တင်ယာဉ်ဝင်ထွက်ခွင့်လုပ်ဖို့ကန့်သတ်ထားတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စုံမင်းပြောပြပေးပါမယ်ရှင်။
မူဆယ်တရငါးမိုင်တရုတ်မြန်မာအဓိကနေဆက်ဂိတ်ကျင်းစွမ်းကျော်ကိုမေလ16ရက်တနင်္လာနေ့ကစပြီးမြန်မာကုန်တင်ယာဉ်ဝင်ထွက်ခွင့်ပြုလိုက်ပါတယ်အရင်ကမြန်မာကုန်တင်ကားတွေတိုက်ရိုက်ဝင်မရလို့ခောက်တူကဈေးနှုန်းတွေကြီးမြင့်ခဲ့ပြီးအခုလိုမြန်မာကုန်တင်ယာဉ်ဝင်ထွက်ခွင့်ကိုတရုတ်ဘက်ကပြန်ခွင့်ပြုလိုက်လို့ကုန်ကြမ်းစရိတ်တော်တော်လေးသက်သာသွားနိုင်တယ်လို့မူဆယ်ဆန်ကုန်သည်များအသင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်အခုမေလ16ရက်နေ့ကစပြီးတော့ကျွန်တော်တို့ကျင်းဆန်းကျော်ခေတ်ကနေပြီးတော့မြန်မာကားတွေကိုပြည့်ပြည့်လို့ဆိုပြီးတော့တရုတ်နိုင်ငံကိုဝင်ဝင်ထွက်ခွင့်ပြုမယ်ဆိုပြီးတော့တတင်းထွက်လာတယ်အစားတို့ရင်မောင်းနေပေါ့နော်ကျွန်မမိကားတော့မိမိမောင်းလို့မရဘူးကျွန်ပမာကားကိုမောင်းတဲ့ driver တွေကကျင်းဆန်းကျော်မှာနေခဲ့ရမယ်ဒီကားကိုတော့ကျွန်တော်တို့တရုတ်ပြည်ထဲကိုတရုတ် driver တွေအစားတို့ရင်မောင်းနေမယ်ကျွန်တော်တို့မောင်းသွားမယ်ကိုယ်ချိန်ပြရမလို့တော့ဘူးပြီးလို့ချေကုန်ချပြီးလို့ချေဒီလိုဒီကူပြီးလို့ဆိုတင်လို့အစားထိုးရင်မောင်းနေတယ်ဗမာပြည်ပြန်လာမယ်ဆိုကြောင့်ရှင်းပြလာပါတယ်ခင်ဗျာ
ကျင်းစန်းကျော်ဂိတ်ကို2021ခုနှစ်ဇူလိုင်လကစပြီးကိုဗစ်တတိယလိုင်းအတွင်းမှာတရုတ်ဘက်ကဝင်ထွက်ခွင့်ပိတ်ထားခဲ့တာပါ2021ခုနှစ်ဒီဇင်ဘာလမှာတော့ဂိတ်ပြန်ဖွင့်ခဲ့ပြီးမြန်မာကုန်တင်ကားတွေတိုက်ရိုက်ဝင်မရဘဲတရုတ်ကုန်တင်ကားတွေနဲ့သာဝင်ထွက်ခွင့်ကိုကန့်သတ်လိုက်ပါတယ်အရင်ကတန်90ဆန့်နဲ့ဆန်8တင်တွဲကားတစ်စီးကိုမြန်မာကုန်တင်ယာဉ်နဲ့တိုက်ရိုက်ဝင်ထွက်ခွင့်ရှိခဲ့လို့ခောက်တူကကျပ်ဆယ်သိန်းလောက်သာကြားခဲ့ပါတယ်။ဒါပေမဲ့လည်းကန့်သတ်ချက်တွေကြောင့်တရုတ်ကုန်တင်ယာဉ်တွေနဲ့တင်ပို့ရတော့ခောက်တူကကျပ်သိန်း100လောက်အထိဖြစ်သွားခဲ့တယ်လို့ကုန်တယ်တွေကပြောပါတယ်။တရုတ်ကုန်တင်ကားတစ်ခုတည်းကိုသာအားကိုးခဲ့ရခြင်းကကုန်ကြမ်းစရိတ်များခဲ့လို့ဈေးမြင့်ခဲ့တဲ့ကုန်စည်တချို့လည်းဈေးပြန်ကျသွားနိုင်တယ်လို့ကုန်တယ်တချို့ကခန့်မှန်းနေကြပါတယ်။ကိုဗစ်ကယောဂါကန့်သတ်ချက်တွေကြောင့်တရုတ်ဘက်ကကုန်စည်စီးဆင်းမှုအပေါ်တင်းကျပ်ခဲ့တာအခုတော့ကယောဂါကူးစက်နှုန်းကျဆင်းလာလို့ဖြေလျော့ပေးတာတွေလှုပ်လာတာဖြစ်နိုင်တယ်လို့ဦးမင်းသိန်းကပြောပါတယ
်သူတို့ကဒီလိုပြကိုဗစ်ယောဂါဘုံအကြောင်းပြပါတယ်ဒီကိုဗစ်ယောဂါဘုံကိုကျွန်တော်တို့မြန်မာနိုင်ငံတွေကနေပြီးတော့ဒီလိုပဲအဲကိုရီးယားတစ်ချက်လူရီးယားတစ်ချက်ဂရီးမာရီးယားတစ်ချက်တရုတ်နိုင်ငံတွေကိုကိုယ်ဒီယောဂဘုံဝင်လာတယ်ဆိုပြီးတော့သူတို့အခက်ကကျွန်တော်တို့အတိုင်းပေါ့သူတို့ကတော့ပြေးရတာပေါ့ကျွန်တော်တို့ဒီဘူးရတစ်ဖြည်းဖြည်းတော့ဗမာပြည်မှာလည်းကိုယ်ဒီယောဂဘုံတွေ့လုံးဝအများကြီးကျော်လာတယ်သူရှော့မှုတွေအများကြီးလုပ်ထားတယ်ကျွန်တော်တို့ဒေတာတစ်ချောင်းမှလည်းကိုယ်ဒီယောဂဘုံကမရှိတော့ဘူးဖြစ်သွားတဲ့အတွက်သူတို့ကတော့ဒီအခြေအနေကိုကြည့်ပြီးတော့တစ်ဖြည်းဖြည်းဖြည့်ဆွတ်နေခြင်းဖြစ်ပါလားခင
်ဗျကုန်စည်တင်ပို့မှုအပေါ်၄လကျော်လောက်ကန့်သတ်ခဲ့ရကနေအခုလိုမြန်မာကားတွေတိုက်ရိုက်ပြန်ဝင်ခွင့်ပြုလိုက်တာဟာစေးစကတက်တာသွားနိုင်တယ်လို့အာလူးကုံတဲ့တူကလည်းပြောပါတယ်
။ခါတိုင်းကပုံမှန်ကတော့ဒီလိုဒီတိရုပ်ကားကပုံမှန်ဖက်တာတက်မှတ်ထားတဲ့အကျင်းရှိတယ်ပေါ့နော်။ အကွေးမှာအကွေးမှာဘုမာဆိုမှာကိုင်းနဲ့ကုန်ချိန်ပြီးတော့အဲဒီလိုပြောဝင်ရတာကအားရ900ရီရောတက်တာတော့နိုင်တယ်ဒီအခုကတော့ဒီပြုံး12ဘိန်းတပီးချိန်ရင်းတရုံငွေအဲ့တော့ PC ပေါ်မှာကြည့်ပြတော့ဘောနော်အတီးအမှန်ချိန်တပီးပေါ်အဲ့ဒီဒီနေ့ဆိုဒီရောနည်းနည်းတက်တာ
ကိုဗစ်ရောဂါထိန်းချုပ်ဖို့ဆိုပြီးမူဆယ်105မိုင်ကမန်ဝိန်နန်းတော်စင်ဖြူဒီဂိတ်3ဂိတ်ကိုတရုတ်ဘက်က2020အေဘီလကတည်းကပိတ်ထားခဲ့တာပါပန်ဆိုင်ဂိတ်ကိုလည်းမကြာခဏဆိုသလိုပိတ်လေရှိပါတယ်အခုကျင်ဆန်းကျော့ဂိတ်တစ်ခုကိုပဲကိုဗစ်ရောဂါကန့်သတ်ချက်တွေတဖြည်းဖြည်းဖြည့်လျော့ပြီးဖွင့်ပေးနေတာဖြစ်ပါတယ်တရုတ်ကုန်တင်ရင်တွေနဲ့သာကုန်စည်တင်ပို့ခွင့်ပြုရာကနေအခုလိုမြန်မာကုန်တင်ကားတွေကိုပြန်လည်ဝင်ရောက်ခွင့်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာပါရှင်ထိုင်းဘက်မှာမြန်မာတွေဇက်တိုက်ဆိုသလိုဖမ်းဆီးခံရတဲ့အခြေအနေကိုတင်ပြပေးပါမယ်ထိုင်းနိုင်ငံထဲကိုနေစဉ်လို့အလုတ်ကန်ရှာပွေးဖို့ရောက်လာတဲ့မြန်မာတွေအများပြားရှိနေပြီးထိုင်းအန္တပိုင်းတွေကအထောက်ထားမဲ့ဝင်လာသူတွေကိုဖမ်းနေတာပါမေလ14ရက်စနေနေ့တရက်ထဲမှာတွင်အဖမ်းခံရတဲ့မြန်မာနိုင်ငံသား300လောက်ရှိပြီးမေလဇန်းကနေအခုချိန်ထိအဖမ်းခံရတဲ့မြန်မာနိုင်ငံသား1300ကျော်နေပြီဖြစ်ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံလဲကိုအလောက်ကန်ရှာဖွေဖို့အတွက်လာကြတဲ့အထောက်ထားမဲ့မြန်မာတွေဟာနေ့စဉ်အစုလိုက်အပြုံလိုက်ဖမ်းဆီးခံနေရပါတယ်။မေလ14ရက်နေ့တနေ့တည်းဖမ်းပြီးတဲ့မြန်မာ300ဝန်းကျင်လောက်ရှိကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။တရားမဝင်ဝင်ရောက်မှုတွေကပိုပိုများလာတော့တွေ့ရတယ်။အဲ့ဒီတော့ဒီမေလ14ရက်တရက်ထဲမှာဒီမဲ့ပြည်နယ်ဈေးခုမှာစုစုပေါင်းပြန်မှာ298ယောက်အဖမ်းခံရပါတယ်300ဝန်းကျင်ပေါ့ဗျာအဲ့ဒါတွေကတော့ဒီတက်ပြည်နယ်ဖဖရမြို့နယ်ထဲမှာကား3စီးနဲ့တရားမဝင်မြန်မာ90ယောက်အဖမ်းခံရတယ်တစ်ဆက်ထဲမှာပဲပရာကျုပ်ပြည်ခံပြည်နယ်ထဲမှာမြန်မာ112ယောက်သူတို့ကတော့လမ်းပြပွဲစားအလောက်စောင့်ဆိုင်းနေကြမှာအဖမ်းခံတာပေါ့ဗျာတစ်ဆက်ထဲမှာပဲချင်းလိုက်ပြည်နယ်မဲ့ဆိုင်မှာကားနှစ်စီးပေါ်မှာမြန်မာ28ယောက်အဖမ်းခံရတယ်။အဲ့ဒီမှာထူးခြားချက်ကတော့အဖမ်းခံရတဲ့အထက်မှာ၄နှစ်နဲ့၁၁နှစ်အရွယ်ကလေးငယ်၄ဦးပါဝင်တာပဲဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်အနီးကအယုဓယာပြည်နယ်ထဲမှာအယုဓယာရဲ့စင်ပူရီရဲ့အန်ထောင်အဲ့ဒီပြည်နယ်သုံးခုစုံတဲ့အဝေးပြေးလမ်းမှာအထူးစီမံချက်နဲ့ဖမ်းဆီးတာတရားမဝင်မြန်မာ89ယောက်ဖမ်းခံပါတယ်။ဒါကြောင့်အဲ့ဒီ14ရက်မေလ၁ရက်ထဲတွင်298ယောက်300ဝန်းကျင်ဖမ်းခံရပါတယ်။
အခုလိုမျိုးနယ်စပ်တွေမှာလူကုန်မှုခံရတဲ့မြန်မာတွေကိုဖမ်းဆီးနေတယ်လို့ဒီရဲ့ပိုင်းအတွင်းမှာပဲမြန်မာလူသမားတွေတိတ်နဲ့ချီပြီးအလုလုကင်နေတဲ့စမုတ်စခွန်းပြည်နယ်ထဲမှာလည်းနေအိမ်ခန်းတွေအထိအထောက်ထားမဲ့မြန်မာတွေကိုလိုက်လံဖမ်းဆီးနေတာတွေ့ရတယ်လို့လည်းဦးမိုးကျိုးကဆိုပါတယ
်စမုတ်စခွန်းပြည်နယ်မဟာကျိုင်ပေါ့ဗျာအဲ့မှာအလုသမားတွေနေထိုင်တဲ့အိမ်ခန်းတွေတိုက်တန်းနေချီကိုလိုက်လံဖမ်းဆီးကြတနေ့နေ့ကိုလူ30နဲ့40ကျော်တရားမဝင်အထောက်ထားမဲ့တွေဆိုပြီးအဖမ်းခံရတယ်ကိုကြားသိရပါတယ
်။အခုဆိုရင်မေလဇန်းကနေမေလလယ်အထိနေဆက်ကနေဝင်လာတဲ့အထောက်ထားမဲ့မြန်မာ1300ကျော်လောက်ဖမ်းဆီးခံရတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ဒီ2022အခုမေလလယ်ပေါ့လလယ်အတွင်းမှာတရက်နေ့ရက်ဒီလလယ်အထိနေဆက်ဝင်ပေါက်ဒီဒီနဲ့တိုင်းနိုင်ငံအလယ်ပိုင်းတွေအထိကိုရောက်လာတဲ့တရားမဝင်ထောက်ထားမဲ့မြန်မာ1318ယောက်နဲ့လူမောင်ကိုလူပွဲစား14ယောက်ကိုဖမ်းခံရပါတယ်
။ထိုင်းဆိုရကတော့နေဆက်ချစ်ကြည်တရားကနေတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်သမားတွေကိုစတင်ခေါ်ယူနေပြီဖြစ်လို့အခုလိုမျိုးအထောက်ထားမဲ့တွေဝင်ရောက်လာတာတွေကိုရှော့ချနိုင်လိမ့်မယ်ဆိုပြီးယူဆထားတာပါ။ဒါအပြင်အဖမ်းဆီးတွေကိုလည်းဇက်တိုက်လုပ်နေတဲ့အတွက်အထောက်ထားမဲ့တွေဝင်ရောက်လာမှုတွေနည်းလာဖို့လှုံ့ဆော်နေပါတယ်။ဒီလိုမျိုးအဖမ်းဆီးတွေများလာပြီးမဲ့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာအစုလိုက်အပြုံလိုက်ဝင်ရောက်နေစေမှုကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိတိယောက်ယောက်အရေးယူဆောင်ရွက်နိုင်ဖို့ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မကြိုက်ခင်မှာတော့သတင်းဘတ်ဆင်ခဏတွေကိုနားဆင်ကြရဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါအပြင် VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VUE American အတန်ရ2022ခုနှစ်မေလ18ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24.50-51လှိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းတောက်မှတ်စုကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမယ့်စီးပွားရေးအစီအစဉ်မှာတော့
ဒါကတော့သူစကျော်သူတို့ကတွေ့တဲ့ဟိုပေါ့ခြံရိတ်ခါများတယ်ဆိုရင်သူကဟော PDF ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမိရှုတယ်အချက်ပြီးတယ်ဆိုတော့လေ
စီးပွားရေးအစီအစဉ်နဲ့အတူဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာအပတ်စဉ်ခဏတွေကိုလည်းနားဆင်ကြရပါမယ်အခုရင်ဆုံးတော့သတင်းတောင်မှတ်စုအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်မြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုင်ဖိတ်ကြားထားတဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်ဆဲဘွဲ့တက်ရောက်ဖို့အစည်းအဝေးပေးထားတယ်လို့စစ်ကောင်စီကပြောပါတယ်။ဒီထဲမှာအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့မထိုးထားတဲ့အဖွဲ့3ဖွဲ့ပါတယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကိုသားညွန့်ဦးတင်ပြထားပါတယ်ရှင်။
ISF အဖွဲ့ရဲ့အစီအစဉ်စာရဆိုလို့ရှိရင်မြမသတင်းမီဒီယာလွတ်လပ်ခွင့်ဟာတိတိကျကျထိုးချသွားပြီးတော့ကမ္ဘာမှာအဆိုးအဆုံး၅နိုင်ငံထဲအထိကိုရောက်သွားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြမသတင်းသမားတွေဖို့သတင်းရယူဖို့ခက်ခဲလာတယ်လို့ပဲပြည်တွင်းမီဒီယာတွေလည်းအတော်လေးကိုကြက်အတက်တက်နဲ့ရပ်တည်နေရပါတယ်မီလာ၃ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အခါတည်းမြမသတင်းမီဒီယာအခြေအနေကိုသတင်းတောက်မှတ်စုဖြစ်တဲ့ရန်ကုန်ကရေးသားပြဖို့ပါတယ်ကျွန်တော်တားညီဦးပြောပြမှာပါမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံတည်းကိုကျသွားတယ်လို့နဇီမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီအစဉ်စာမှာဖော်ပြပါရတယ်။ကမ္ဘာပေါ်မှာမီဒီယာလွတ်လပ်ခွင့်အဆိုးအဝါဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယား၊ Eritrea ၊ Iran နဲ့ Turkmenistan စတဲ့နိုင်ငံတွေပြီးလို့ရှိရင်မြန်မာနိုင်ငံဖြစ်လာပါရတယ်။မြမမဟာဗျူဟာနဲ့လေလာရေး Institute ISP ရဲ့ထုတ်ပြန်ထားတဲ့အစီအစဉ်စာထဲမှာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံထဲမှာအဖမ်းခံရတဲ့သတင်းသမား140ကျော်ထိရှိခဲ့ပြီးတော့ဒါဟာနှစ်ပေါင်း30အတွင်းမှာသတင်းသမားတွေဖိနှိပ်ခံမှုစံချိန်တင်ဖြစ်ခဲ့တယ်လို့ဆိုပါတယ်။အာဏာသိမ်းပြီးချိန်တွေကဆလို့သတင်းသမားတွေအပါအဝင်အရင်တုန်းကသတင်းနယ်ပယ်ထဲမှာလုတ်ကင်ခဲ့ဘူးသူတွေကအဖမ်းခံရမှာလို့ဆိုထိတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ဆရာနာမသိခင်တုန်းကသတင်းမီဒီယာကောင်စီမှာတွေ့ပွဲတွင်မှူးတောင်းယူခဲ့တဲ့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ်။အ
ဖမ်းခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညာမပြတ်ဒီလိုနဲ့မှနေတဲ့သတင်းသမားတွေ
သတင်းထောက်မှတ်စုအစီအစဉ်ကိုမကြခင်မှာပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုအရင်ဆုံးနားဆင်ကြရအောင်ပါမြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုရှိပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံမယ့်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးအပြီးပူရဲထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီသတင်းမှစီးပွားရေးအစီအစဉ်မှာနားဆင်ကြပါရှင်
ဆီယနာသိမ်းပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတို့က VOA ကိုပြောပါတယ်
။ပြည်ထက်ကထိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပေါ့ခြံရိတ်ခါများတယ်ဆိုရင်သူက PDF ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမိရှုတယ်အချက်ပြီးတယ်ဆိုတော့လေတောင်သူတွေကအဲ့ဒါကိုသူတို့ရတဲ့စကားတွေပဲဒီမထားရတော့အော်လုံးထုတ်ပြီးရောင်းကြတာများ
ဒါပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လည်းပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကန်အကူအညီပေးနေသူကပြောပါတယ်။
ဒီကွက်မှာတော့အခုစံကဟောဗျာလွယ်သေးတယ်။ဝဲစားအဲ့ဒါနေပြန်ဝင်မယ်ဆိုရင်ဒီသောဒီမဝင်တဲ့ရွာတွေကစံတိတ်ဆက်တွေရှိတယ်အဲ့ဒီတိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်သားဝိတ်ကို18500နဲ့ဝယ်လို့ရတယ်ဗျဝယ်လို့ရပါတယ်စံပေါ့ဗျဒီလဲတောင်သူတွေချင်းချင်းတော့ဝယ်လို့ရတယ်ပြန်လာတော့မလွယ်တော့ဘူးဗျ
စစ်ဆောင်တွေကိုအကူအညီပေးနေသူအများစုကအလှရှင်တွေကိုအဓိကအထားကြရပါတယ်။နေမြေဒေသအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမတေချာတဲ့အခြေအနေလို့လည်းသူကပြောပါတယ်။
ဟုတ်ထားနိုင်တော့အလုတ်ကိုင်းနေနေစဉ်ဝင်ဝင်မရှိတာနဲ့စ်ခက်ရဲ့သူတို့တွေကက်ဖဲရှိနိုင်တဲ့အခါဒီကြီးတဲ့လူတွေကတော့နိုင်တော့တော့ကျွန်တော်တို့သိနေထားတယ်ဟိုတိတ်တော့အများကြီးတော့မသိနိုင်ဘူးသူတော့လေရေကြီးရဲ့ဟိုချင်းတူပြီးဆက်ရလာတော့ဘာလို့လောက်တော့အဲ့ကောင်တန်သေးတဲ့ကြီးသေးတွေကကြားတာပေါ့အခြားကြမခိုင်းအပေါ်ထားမယ်ဆိုလဲသူတို့အဲ့လိုတွေကြည့်ရင်ဖြတ်စည်းတယ်ထိုးစစ်လာတာဒီပိုင်းဆိုရင
်ဒါကတော့ချင်းပြင်းတဲ့ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူစစ်ဆောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်။ Okay, ဝင်ကြည့်ခဲ့ကတော့ကျွန်တော်ဒီစစ်ဆောင်ပစ္စည်းကိုပို့ရတာမှဒီကျွန်တော်တို့ဖိုင်းအောင်ဒီမှာဒီသားလူရှင်လေးပြပရအောင်လူရှင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်ပစ္စည်းတွေအချို့လိုအပ်တာတွေလည်းဝယ်ရှိတာတွေရှိတယ်။ထို့ကြောင့်လည်းအစင်းဝယ်ပြီးတာတွေရှိတယ်။အဲပြီးတော့ဟိုအဓိကတော့ဒီကားကားပေါ့နော်။ကားကားကတော့အဲဒီလိုမျိုးအဖွဲတွေကဝိုင်းဝန်းပြီးတော့သူပေါင်းစိုက်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲရန်ပုံငွေကနေကားကားတွေထုတ်ရတာတွေအဲ့လိုမျိုးပါပဲ။အရင်ကဟောတော့မရှိပါဘူး။အဓိကခိုင်းဘက်ကတော့အစင်ပြေနေတဲ့အနေအထားမှာရှိပါတယ်။အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာပြည်တွင်းကိုအဲမှာပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်။အပြင်နောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုမင်းအတွင်းထဲမှာမင်းများပို့ခြင်းလေပို့ပြီးတော့အခက်ခဲဖြစ်လေပို့ပြီးတော့ဒီနောက်ချက်တာကြည့်မှုတွေဖန်ဆင်းမှုတွေကြုံရလိမ့်မယ်ပေါ့နော
်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကယားစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရေးမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့ရည်ကြီးကြောင်းကြေညာချက်ထုတ်ပါတယ်။AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်
။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ကမ်းမှာပဲရှိတာလေ။ရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့အကြီးတည်လာတဲ့လမ်းကြောင်းမှာတိတ်ပြတ်တာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နဲ့ထဲကိုဒီ
အပတ်စဉ်စီးပွားရေးစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုအစီအစဉ်ကိုတင်ပြပေးမှာပါမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးသတင်းတောက်မှတ်စုအစီအစဉ်ကိုရန်ကုန်ကပေးပို့ထားပါတယ်ကိုသားညုံတင်ပြထားပါတယ်ရှင်
စစ်ကောင်စီဥထာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုယ်တိုင်ဖိတ်ကြားထားတဲ့ညီငယ်ဆွေးနွေးပွဲကိုတိုင်းဒေသလက်နက်ကင်10ဘွဲ့တယောက်ဖို့စီရင်ပေးထားတယ်လို့စစ်ကောင်စီဘက်ကပြောပါရယ်ဒီထဲမှာအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ9ဘွဲ့နဲ့မထိုးထားသေးတဲ့3ဖွဲ့ပါရှိတယ်လို့သိရပါရယ်ဒီကြောင်းရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုပေးပို့ပါရယ်ကျွန်တော်တားညူဦးပြောပြမှာပါပြည်ရင်းလက်နက်ကင်ပြပိခတွေခြုံရင်းကိုလက်တွေ့ကျကျအကောင့်ထဲဖော်ဖို့လိုအပ်တဲ့အတွက်တန်တာလက်နက်ကန်အဖွဲ့အစည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ပါတယ်။တန်တာအားလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ရသကိုခံစားနိုင်ဖို့အားလုံးလက်တွဲပြီးတော့ယူသားပွင့်လင်းစွာဆွေးနွေးသွားမယ်လို့ April 22ရက်နေ့ကရွေးမင်တန်ကြားပေါ်ကနေပြီးတော့ထုတ်လွှင့်တဲ့ညီညွတ်ဆိုင်ရာမေကွန်ပြောကြားမှုမှာဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နှစ် 2023 ခုနှစ်ကြာလို့ရှိရင်လွတ်လပ်ရေးရတာ85နှစ်ပြည့်မှာဖြစ်ပြီမဲ့လွတ်လပ်ရေးရဲ့အနှစ်သာရတွေကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥထဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မိကုံးမှာပြောပါလေ။သဘောထားကွဲမှုအပေါ်မှာအခြေခံတဲ့တိုင်းဒေသလက်နက်ကိုင်ပြပခါတွေကြောင့်ဖြစ်တာမို့လို့တနင်္ဂနွေလုံးမှာလက်နက်ကိုင်ပြပခါတွေခြုံငင်းစေဖို့တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ကန့်လန့်ထားပါလေ။ဒီဆွေးနွေးပွဲကိုတက်ရောက်ဖို့မေလ9ရက်နေ့ပြီးခဲ့တဲ့တနင်္လာနေ့အထိစီရင်ပေးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့ရှိပါတယ်။တက်ရောက်မဲ့အဖွဲ့အစည်းကိုစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါလေ။
လက်မရေးဆိုပြီးသား9ဖွဲ့လက်မမေးထွားတဲ့3ဖွဲ့ကျွန်တော်တို့စီရင်ပေးထားပါတယ်တချို့ဖွဲ့တွေကလည်းသူတို့တိုင်းမင်းနေဆက်ဖြစ်တဲ့အတွက်ကြောင့်မို့ ဆောင်ပြီးပါအောင်ဆိုပြီးတော့ကြအကြောင်းကြားလာတဲ့အခွဲတွေလည်းရှိတယ်အချို့ကတော့ကျွန်တော်တို့ကပညာချက်တွေထုတ်ပြီးမတက်ရောက်ဘူးဆိုတဲ့အခွဲတွေလည်းရှိပါတယ်ဗျာတမန်အခွဲတွေတော့လက်မှတ်ရေးထိုးပြီးရအခွဲတွေတော့ကျွန်တော် DGB ရဲ့ KNU KNLPC နောက်ပြီးပေါ်ဦးဖွဲ့ပေါ် PNL မော်ဖွဲ့ NMSP ပြီးရင်တော့ကျွန်တော်ရခိုင်အခွဲ AAP ရဲ့ပြီးရင် RCSS SSE ရဲ့ပြီးရင်တော့လာဦးအခွဲ LDU ကျွန်တော်လက်မှတ်ရေးမထိုးထားသေးတဲ့၃ဘွဲ့ကတော့ UWSY ရဲ့ NDA မိုင်းလာရဲ့ SSPB SSA ရဲ့ဖွဲ့နေပါတယ
်တနင်္ဂနွေအပြည့်ရက်လက်မှတ် NCA ထိုးထားတဲ့ KN အမျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF ကျောင်းသားတပ်မတော် EBSDF နဲ့ NCA လက်မှတ်မထိုးထားသေးတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO KNU အမျိုးသားတုတ်တိတ်ပါတီ KMPP ဒီအဖွဲ့တွေကတော့ညီငယ်ဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ညီညာရေးဆွေးနွေးပွဲမှာအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSC ဝါပြည်သွေးစည်းညီညွတ်ရေးအပါအဝင် NCA လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းဆွေးနွေးပွဲရှိတယ်လို့နိုင်ငံရေးလှစ်လာတုံးသက်သူဦးရထွန်းကအခုလိုပြောပါတယ်
။အခု NCA မထိုးရသေးတဲ့အဖွဲ့တွေတက်ကအနေနဲ့ပြောမယ်ဆိုရင်တော့သူတို့ဖြစ်ချင်တဲ့ဥစ္စာကိုပဲသူကပြောမှာ။သူတို့ဖြစ်ချင်တဲ့ဥစ္စာပြောတဲ့အခါကျတော့သူကရှင်းအောင်ပြောရရင်တော့ဟုတ်အခြေခံဥပဒေအစ်စ်ပြန်ပြီးတော့ရေးဖို့ပေါ့ဗျာ။နော်သူပြောကြတာကိုပြောခွင့်ရတယ်နားထောင်မယ်ဆိုရင်တော့သူကအဲ့ဒါကိုပြောခွင့်ရလို့လေတက်တက်သားသားတော့အဖြေတစ်ခုတော့ထွက်မှာတော့မဟုတ်ဘူးเนาะဆိုတော့အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်ဆွဲကြည့်လို့ဒီဘက်ကအမြင်အမျိုးမျိုးရှိနေတယ
်မြန်မာနိုင်ငံနေရာအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကိုင်ပြိပခါတွေရှိနေတဲ့အချိန်မှာတိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကန့်လန့်တာဖြစ်ပါတယ်တိုင်းသားတွေနဲ့စစ်မှန်တဲ့ညီညွတ်ရေးရရှိဖို့အတွက်ဆိုလို့ရှိရင်တိုင်းသားအင်အားစုတွေဘက်ကစစ်ကောင်စီနဲ့တွေ့ဆုံပွဲမှာဘာတွေဆွေးနွေးသင့်တယ်လဲဆိုတာနဲ့ပတ်သက်လို့တနင်္ဂနွေပြည့်ရက်လက်မှတ် NCA ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့နဲ့ပေါင်းထားတဲ့ညီညွတ်ရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ
်ဒီကိစ္စနဲ့ပတ်သက်တော့မှာကျွန်တော်တို့ဒီ PPST စီးရင်းမှာလည်းကျွန်တော်တို့ဝန်ဆွေးနွေးပြီးရဲ့အချက်ချက်တစ်ခုချက်ပါတယ်ဒီလိုကျွန်တော်တို့ traffic နဲ့ဆိုလို့ရှိရင်မမကျင်းစင်ထားတဲ့ traffic ကိုမတင်ပါဘူး။ကျင်းစင်ပြီးတော့မှ traffic ကိုတင်ပါလေ။အခုလောလောဆယ်ဆိုလို့ရှိရင် PPSC အနေနဲ့ NCA ကိုချုပ်ကြည့်လိုက်ရင်အခြေခံမှုအနည်းသာတော့သုံးချက်ရှိတယ်။နံပါတ်ဖြစ်တော့နိုင်ငံရေးပြဿနာကိုနိုင်ငံရေးကြီးတဲ့ခြေရှင်းရတယ်နံပါတ်1ကတော့တာဝန်တက်တဲ့ဒီသက်ဆိုင်ရာအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်လို့ဒီနံပါတ်3ကတော့အရက်ကားပြည့်ရဲ့လုံခြုံရေးကာကွယ်ရေးကိုလက်ဆောင်ပေးဖို့လိုတယ်ဆိုတဲ့ဒီအင်ဂျီရဲ့အမျက်သာရအဆုံးချက်ရှိတယ်။ဒီကျင်နဲ့မကဘူးကျွန်တော်တို့ဒီနိုင်ငံရေးယူမန်ဂျီစီကွန်မတီရဲ့လမ်းကြောင်ရေးပေါ်အတွက်အဆုံးရှုံးချက်ဆိုတာကတော့ပြင်ဆင်ထားတာလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကဒီပြီးတော့မရှိနေတဲ့အာမောနာတိုင်းပုံစံတွေနဲ့တွေ့မယ်ဆိုရင်ကျွန်တော်တို့သွားပြောက်ဖို့လိုတယ်။ချက်နိုင်လို့ရှိရင်မတော်မတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်တော့မှကြီးညာစားဖို့လိုတယ်။သူကကိုတင်ပြထားပါလေ။
အခုလက်တလုံးမှာဖြစ်နေတဲ့နိုင်ငံအကျပ်တဲတွေကိုကြော်လွှားနိုင်ဖို့ဒါတွေကိုပြင်ဆင်ပြီးတော့တွစ်ဆုံဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်။တနင်္ဂနွေလုံးလက်နက်ကင်ပြိပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့ထဲမှာ PDF အဖွဲ့တွေမပါလို့ရှိရင်ထိရောက်တဲ့ညီညာရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။စစ်ကောင်စီအနေနဲ့ EO တွေကိုသာတွစ်ဆုံမှုကန့်လန့်ပြီးတော့ NUG နဲ့ PDF တို့ကိုမကန့်လန့်ရတဲ့အကြောင်းရင်းကိုစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဒီ EO အဖွဲ့တွေနဲ့PDF NUG အမိကအကြမ်းဖက်အဖွဲ့တွေကဖြစ်တည်မှုကိုတမိုင်းကြောင်ရောမတူပါဘူးဗျ။တိုင်းသားတွေရဲ့အခွင့်အရေးတိုင်းသားနေမိတဲ့အခွင့်အရေးကိုသူတို့တောင်းဆိုနေကြတာဖြစ်တယ်။ EU တွေနဲ့ကျွန်တော်တို့အစိုးရအဆက်ဆက်ပေါ့နော်။တမတော်နဲ့ပြိပက္ခအသွင်းနဲ့ရပ်တည်လာခဲ့တာကြောင်ဖြစ်ပါတယ်။သူတို့ရဲ့တောင်းဆိုချက်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုအဓိကထားပြီးတောင်းဆိုတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးလည်းတမတော်ရောနိုင်ငံတော်အစိုးရအနေနဲ့ဒီမိုစင်ရဖက်တယ်ကိုအခြေခံတဲ့ပြည်တော်စုစနစ်ကိုခိုင်ခိုင်မာမာအာမခံပြီးသားဖြစ်တယ်။ဒါတွေကိုကျွန်တော်တို့ကချေချေလေးလေးဆွေးနွေးဖို့ပဲလိုတယ်
။တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆွေးနွေးဖို့ NCA လက်မှတ်ထိုးပွဲ6နှစ်ပြည့်တဲ့ချိန်2022ခုနှစ်တုန်းကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစတင်ကမ်းလှမ်းခဲ့တာပါ။ 2022ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့စီအန်တူပြည်အောင်စုနေခန္ဓာမကျင်းပခင်ကလည်းတန်းသားခေါင်းဆောင်တွေကိုတယောက်ဖို့စစ်ကောင်စီကဖိတ်ကြားပြီးတော့ကြိုတင်သတ်မှတ်ချက်မထားဘဲနဲ့ညီနေဆွေးနွေးပွဲတွေလုပ်ဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့လည်းပြည်အောင်စုနေခန္ဓာကိုတန်းသားအဖွဲ့တချို့တယောက်ခဲ့တာမရှိသလိုတယောက်တဲ့အဖွဲ့ကိုယ်စားလှယ်တွေမှလည်းအဆုံးဖြတ်ပြီးနိုင်တဲ့ခေါင်းဆောင်တွေမပါတဲ့အတွက်ညီနေဆွေးနွေးပွဲကိုမလုပ်နိုင်ခဲ့ပါဘူး။အခုတစ်ခေါက်တန်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ဖိတ်ကြားတဲ့ဒီဆွေးနွေးပွဲကိုတယောက်ဖို့စီရင်ပေးထားတဲ့အဖွဲ့ကဆယ်ဘွဲ့ရှိတဲ့အကြောင်းဒီသတင်းပတ်ရဲ့ဗင်းတော်မှတ်စုစီစဉ်ကနေပြီးတက်ဆက်လိုက်ပါတယ်။ကျွန်တော်သားမျိုးပါ။
တရင်တော်မှတ်စုအစီအစဉ်ကိုကုသညို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။တံပိုးကြီးဇင်ကန်ဖက်ရှင်အမှတ်တရစိတ်တွေ့တဲ့မှာ Digital Crypto ငွေကြေးနဲ့ဝင်နိုင်အောင်ဒီဇိုင်နာ Philip Plain ကပထမဆုံးလှုပ်ထားပါတယ်။ Crypto ငွေကြေးတွေရဲ့တံပိုးကအမြဲအတဲ့ကျဖြစ်နေတာမို့ဝယ်သူတွေအနေနဲ့ဘလို့ဈေးပေးပြီးတော့ဝယ်ရမှာပါလေ။မဆုမြမွန်က Righteous သတင်းတစ်ခုကိုအခြေခံပြီးဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
် Bitcoin ကစားတဲ့ online ပေါ်မှာသာလက်ပတ်နိုင်တဲ့ Digital Crypto ငွေကြေးတွေအခုဆိုရင်ဈေးကွက်ထဲမှာအများကြီးရှိနေပါပြီ Crypto ငွေကြေးနဲ့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်း American အပါအဝင်နိုင်ငံတော်တော်များများမှရှိနေပါတယ်တံပိုးကြီးတဲ့ဇင်ကန်ဖက်ရှင်အမှတ်တရစိတ်တွေထဲမှာခရစ်ပတိုငွေကြေးနဲ့အွန်လိုင်းမှာဝယ်နိုင်အောင်ပထမဆုံးလုပ်ခဲ့တဲ့ဂျာမန်ဒီဇိုင်နာဖီလစ်ပလိန်းရဲ့ဖီလစ်ပလိန်းဆိုတဲ့အမှတ်တရစိတ်ဖက်ရှင်တွေကိုစိုက်မာပါခရစ်ပတိုငွေကြေးနဲ့ဝယ်လို့ရအောင်လုပ်ထားပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့ဘွန်စထရီးတ်မှာဧပြီလကုန်ပိုင်းကဖွင့်ခဲ့တဲ့စိုက်မှာအဝတ်ထည်တွေကိုစတာလင်ပေါင်နဲ့သာမကခရစ်ပတိုငွေကြေးအမျိုး20ကျော်နဲ့ဝယ်ယူနိုင်မှာဖြစ်ပါတယ်ကမ္ဘာကျော်ဖက်ရှင်ဒီဇိုင်နာတွေထဲမှာအဝတ်ထည်တဲ့လူသုံးကုန်တွေကိုခရစ်ပတိုငွေကြေးနဲ့ဝယ်လို့ရအောင်ကမ္ဘာမှာပထမဆုံးလုပ်ခဲ့တဲ့ fashion designer ဖြစ်ပါတယ်ပထမဆုံးသူ့ရဲ့ online ဆိုင်ပေါ်မှာစလုပ်ခဲ့ပြီးအခုတော့ London က flagship store မှာပါခရစ်ပတိုငွေကြေးနဲ့ရောင်းနေတာဖြစ်ပါတယ
် It actually all started last year in August because we were the first luxury brand
တကယ်တော့2021ဩဂုတ်လကလေးကစခဲ့တာပါ Zinka Fashion အမှတ်တရစိတ်တွေမှာ digital ငွေကြေး crypto နဲ့ online မှာပထမဆုံးပေးဝယ်နိုင်အောင်ကျွန်တော်တို့ကစခဲ့တာပါဈေးကွက်ထက်ကတုံ့ပြန်မှုကိုကျွန်တော်ကိုယ်တိုင်အံ့အားသင့်ခဲ့ရပါတယ်။တချို့လူသူလူစားတွေပဲခရစ်ပတိုနဲ့ပေးဝယ်ကြလိမ့်မယ်လို့ကျွန်တော်ထင်ထားခဲ့ပေမဲ့လုံးဝပြောင်းပြန်ဖြစ်နေပါတယ်။မနစ်တုန်းကအွန်လိုင်းကနေဝင်ငွေယူရိုတန်း100ဝင်ပါတယ်။300ခိုင်နှုန်းကခရစ်ပတိုငွေကြေးကရတာဖြစ်ပါတယ်။ဒီနေ့အဲ့ဒီပမာဏနှစ်ဆဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ်
။အွန်လိုင်းပေါ်မှာသာလက်ပတ်ပေးချေနိုင်တဲ့ခရစ်ပတိုငွေကြေးတွေရဲ့ဈေးတွေကတစ်ချိန်လုံးအတက်အကျပြောင်းလဲနေတာမျိုးဖြစ်ပါတယ်။ဒီတော့Philip Lane ရဲ့ fashion ပစ္စည်းတွေဝယ်သူတွေအနေနဲ့ဈေးဘယ်လိုပေးပြီးဝယ်ရမှာပါလဲ
Cryptocurrencies are changing all the time they go up and down right and we accept
Crypto ငွေကြေးကတစ်ချိန်လုံးပြောင်းလဲနေပါတယ်တက်လိုက်ကျလိုက်တစ်ချိန်လုံးဖြစ်နေတာပါကျွန်တော်တို့ဆိုင်က Crypto ငွေ25မျိုးလောက်လက်ခံပါတယ်တစ်ချိန်လုံးဈေးတွေပြောင်းလဲနေတာကိုဘယ်လိုလုပ်လဲဆိုရင်7မိနစ်တိုင်းမှာဖြစ်နေတဲ့ဈေးတွေတွက်ပြီးပေါက်ဈေးကိုပြင်ပေးပါတယ်ဝယ်သူတွေအတွက်ဈေးမှန်အမြဲဖြစ်အောင်လုပ်ပေးပါတယ်စိန်ခေါ်မှုကတော့တိတ်ကြီးပါတယ်ဆိုင်မှာလည်းအလားတူပါပဲဆိုင်မှာကြတော့ဈေးရေးထားတဲ့ကပ်ပြားကိုကြည့်ပြီးဒါက Bitcoin ဒီလောက်ဈေးဖြစ်လိမ့်မယ်လို့ပြောလို့မရပါဘူးအဲ့ဒီဈေးကညနေဘက်မှာတက်ရင်တက်သွားနိုင်ပါတယ်အဲ့ဒါကြောင့် QR code တွေလုတ်ထားပေးပါတယ်ကိုယ် smartphone နဲ့အဲ့ဒီ QR code ကို scan ဖတ်ပြီးဒီနေ့လက်ရှိဖြစ်နေတဲ့ crypto နဲ့ဆိုဘယ်လောက်ဈေးပေးရမလဲဆိုတာချက်ချင်းသိနိုင်ပါတယ်ဝယ်နိုင်ပါတယ်ဝယ်သူတွေအနေနဲ့ crypto ငွေနဲ့လွယ်လွယ်ကူကူဝယ်နိုင်သုံးနိုင်တာမျိုးပဲဖြစ်စေချင်ပါတယ်
အခု2022ခုနှစ်မေလထဲမှာခရစ်ပတိုငွေကြေးတွေစံချိန်တင်အောင်ဈေးတွေကျနေပါတယ်ခရစ်ပတိုဈေးကွက်မှာအချိန်နဲ့အမျှအတက်အကျဖြစ်နေတာပါဖီလစ်ပလိန်အမှတ်တရစိတ်ပစ္စည်းတွေကတော့သတ်မှတ်ထားတဲ့စတာလင်ပေါင်တန်ဖိုးပေါ်မူတည်ပြီးပြောင်းလဲသွားတဲ့ digital ငွေကြေးဈေးဖြတ်တယ်လို့ရှင်းပြပါတယ
် price okay in pounds never changes so if you come here to London on Bond Street to buy a Philip Lane leather jacket for 3000
စတာလင်ပေါင်နဲ့သတ်မှတ်ထားတဲ့ပစ္စည်းတွေရဲ့ဈေးတုန်းကဘယ်တော့မှမပြောင်းလဲပါဘူးလန်ဒန်မြို့ဘွန်စထရီးတ်လမ်းဆိုင်ကိုလာပြီးဖီလစ်ပလိန်တရေဂျက်ကတ်တစ်ထည်ဝယ်မယ်ဆိုရင်ပေါင်3000လောက်ဈေးပေးရပါတယ်။ဒီပေါင်3000ဈေးကဘယ်တော့မှပြောင်းမသွားပါဘူး။ဒါပေမဲ့ digital ငွေကြေး crypto နဲ့ဝယ်မယ်ဆိုရင်တော့ Starling ပေါင်နဲ့ဖြစ်နေတဲ့သူ့ပေါက်ဈေးပေါ်မူတည်ပြီးအတက်အကျရှိမှာပါ။ crypto ငွေကြေးရှိသူတိုင်း crypto ငွေနဲ့အယောင်းဝယ်လုပ်နေသူတိုင်းဒါကိုသိပါတယ်။တခါတလေ crypto တန်ဖိုးတက်နေခြင်းဝယ်လိုက်တယ်ဆိုရင်ကိုယ့်ဘက်ကတန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်။မိနစ်20လောက်အတွင်းမှာ Starling ပေါင်းနဲ့ပေးရတာထက် Crypto ငွေနဲ့ပေးရတာကပိုပြီးဈေးသက်သာရင်သက်သာနိုင်ပါတယ်။ စတာလင်ပေါင်တဲ့ကတော့အမြဲတမ်းဒီဈေးကဒီဈေးပဲဖြစ်နေမှာပ
ါလန်ဒန်မှာဖွင့်ထားတဲ့ Philip Blaine ဆိုင်ရဲ့အပေါ်ဆုံးထပ်မှာသူ့အမှတ်တံဆိပ်ပစ္စည်းတွေကို NFT token တွေအဖြစ်ဝယ်ယူနိုင်အောင်လည်းလှုပ်ထားပါတယ် Museum of NFT Art Mona ဆိုပြီးလှုပ်ထားတဲ့သူ့ရဲ့ပြကတ်မှာသူဖန်တီးထားတဲ့ Little Monster အယုတ်တွေ Crystal တွေအဖြစ်စီချဲထားတဲ့ဖက်နက်တွေသာမကအဲ့ဒီဟာတွေကို NFT digital အနုပညာတွေအဖြစ်ဖန်တီးထားတဲ့အတွက် NFT token တွေအနေနဲ့လဲဝယ်ယူနိုင်ပါတယ
် If you buy a sneaker right you become an owner of the sneaker but if you can get the sneaker together with
ငွေလုံးခင်ဗျားကဖက်နက်ကိုဝယ်လိုက်တယ်ဆိုရင်ဖက်နက်ပိုင်ရှင်ဖြစ်သွားပါတယ်ဒါပေမဲ့ဖက်နက်နဲ့တူအဲ့ဒီဖက်နက်အတွက်လုပ်ထားတဲ့ NFT token ကိုပါဝယ်လိုက်တယ်ဆိုရင်တော့ခင်ဗျားကဝယ်ယူစုဆောင်းသူ collector တစ်ယောက်ဖြစ်သွားပါပြီပိုင်ရှင်နဲ့ဝယ်ယူစုဆောင်းသူမတူပါဘူးဖနက်တရံပိုင်ရှင်တက်တက်မဟုတ်တော့ပဲ collector တယောက်လည်းဖြစ်သွားပါတယ
် online ပေါ်မှာသာလက်ပတ်တဲ့ crypto ငွေကြေးတွေကို American Britain အပါအဝင်နိုင်ငံအများစုကဗဟိုဘဏ်တွေကတရားဝင်ငွေကြေးအဖြစ်အတိအမှတ်မပြုကြသေးပါဘူးတခြားငွေကြေးတွေလိုလည်းငွေဆက်ကူရဲလို့လက်ဆုပ်လက်ကင်မပြနိုင်ပဲ online ကနေသာအရောင်းဝယ်အရွှေ့ပြောင်းလုပ်နိုင်တာပေါ့တချို့ကလည်း crypto ငွေကြေးတွေသုံးရမှစိတ်ချလက်ချမရှိကြပါဘူး designer Philip Blaine ကတော့ crypto ငွေကြေးနဲ့ပေးဝယ်သူတွေပိုပြီးများလာမယ်လို့ခန့်မှန်းပါတယ်
Are consumers willing to use crypto as a payment method?
Whether you need a crypto ngwe chin ne ngwe pe chin da la crypto ne pe wae chin ja ya la crypto ngwe yin ni myoun nan chin ja da la so de me gon ni twae tinaw ko rai tat ti pya pyo nai da ga lo tu lo lou chin ja ba de fashion zee kwat the ma crypto ngwe chin ne prathama thong lak khan ne long gan a ni ne pyo wa yin crypto ngwe tong chin ja ba de tinaw lo khmyar lo thin tha da de po pi daw tu lo tong chin ma de
အခုမေလရဲမှာခရစ်ပတိုငွေကြေးတန်ဖိုးတွေတစ်ချိန်တိုးထိုးကျနေတာမို့ American Dollar, Sterling Pound တို့တရားဝင်ငွေကြေးတွေနဲ့လဲလှယ်နိုင်အောင်ချိတ်ထားတဲ့ Stable Coin ရဲ့တန်ဖိုးဟာ2022ခုနှစ် November လကထက်ကို3ပုံ2ပုံလောက်တန်ဖိုးကျဆင်းနေပါတယ်။တစ်ဖက်မှာလည်းခေတ်ကိုအမိလိုက်တဲ့အနေနဲ့ခရစ်ပတိုငွေကြေးတွေနဲ့ရောင်းဝယ်နိုင်ဖို့စူးစမ်းနေကြတဲ့ Philip Blaine လို့လုပ်ငန်းတွေလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ။
ဒါတော့မဆွမြတ်မို့စီစဉ်တင်ဆက်တဲ့သတင်းပတ်ဆင်ခန်းကဘလော့ဂါတွေပြောသမျှကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေသတင်းဆောင်မတွေအပတ်စဉ်ခန်းတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုလည်းကြိုဆိုပါတယ်ရှင်။သောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုကတော့ထင်ရှားကြကြသူတွေနဲ့အမှုပညာလောကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါမအေးတန်နာကြပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရေစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုသက်တမ်းရောင်သတင်းလွှာမှာပြောပြပေးသွားပါမယ်ကျမအေးတန်နာကြပါအိုင်ယာလန်ကကမ္ဘာကျော် YouTube Rock Day Guitar အဖွဲ့သားတွေဖြစ်တဲ့ Bono နဲ့ Guitar သမား The Edge တို့ Ukraine နိုင်ငံမှာသွားပြဖျော်ပြီးတော့ Russia ထိုးစစ်အလူလဲခံခဲ့ရတဲ့ Kiev မြို့တော်စင်ကြယ်ပုံးတွေကိုသွားပြကြည့်ခဲ့ပါတယ်။အဲ့ဒီအစောပိုင်းကတော့ Ukraine မြို့တော် Kiev ရဲ့မြေအောက်ပူရာရုံတစ်ခုထဲမှာဖျော်ပြပွဲလေးလုပ်သွားတာပါ။ Sunday Bloody Sunday Facebook နဲ့ Tenin Grey ဆိုတဲ့သချင်းဆဆိုတော့အဝေးကလေချောင်းရံအချက်ပေးအော်အော်တန်ကိုလည်းကြားနေရတာဖြစ်ပါတယ်။ဘူနိုက desire with or without you ဒီလိုတချင်းတွေကိုလည်းတည်ဆိုးသွားခဲ့ပါတယ်။သူ့ရဲ့ဖြော်ပြပွဲမှာဘူနိုက Ukraine စစ်သားတယောက်ကိုလည်းဖိတ်ခေါ်ပြီးတော့သူနဲ့အတူတူ stand by me ကျွန်တော်နဲ့အတူတူရပ်တည်ပါဆိုတဲ့တချင်းကိုတူတူဆိုခဲ့ပါတယ်။ Stand on me ဘွားက Ukraine ဘက်ကနေရက်တီပေးဖို့သူတေးတဲ့ချင်းနဲ့တောင်းဆိုသွားတာဖြစ်ပါတယ်။သူသွားကြည့်ခဲ့တဲ့အပင်တို့ပူချာတို့ဆိုတာဒေသခံတွေကိုရုရှားတို့ပြစ်မှတ်ထားတပ်ဖြတ်ခဲ့တယ်လို့ပြောဆိုမှုတွေထွက်နေတဲ့ဒေသတွေဖြစ်ပါတယ်။ Ukraine နိုင်ငံသားတွေရုရှားလက်အောက်မကြောက်ဖို့ခုခံတိုက်ခိုက်နေကြတာကိုအပင်မျိုးလေးကိုရောက်နေစမှာဘုံတို့ကချီးကျူးပြောသွားခဲ့ပါတယ
်။ We feel you are fighting for our freedom.
Мы вычупаем, что вы боретесь из-за нашу
freedom of Ukraine, but freedom of anyone who cares about
ကျွန်တော်တို့အားလုံးရဲ့လွတ်မြောက်ရေးတိုက်ပွဲအတွက်ခင်ဗျားတို့တိုက်ပေးနေတယ်လို့ကျွန်တော်ခံစားမိတယ်။ Ukraine တိုင်းနိုင်ငံရဲ့လွတ်လပ်ရေးမဟုတ်ပါဘူး။ဒါပေမဲ့လွတ်လပ်ခြင်းရဲ့အကြောင်းတရားကိုအလေးထားတဲ့သူတိုင်းရဲ့လွတ်လပ်မှုအတွက်ခင်ဗျားတို့တိုက်ပွဲဝင်နေတာပါ။ဒါကြောင့်ကျေးဇူးပါလို့ ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဖုန်းလို့ပြောသွားခဲ့ပါတယ်။ဘော်ရွန်ဒီယန်ကိုမြို့မှာတော့မြို့ကိုလမ်းလျှောက်ကြည့်ပြီးတော့လူတွေနဲ့နှုတ်ဆက်လူများလည်းမှလည်းရက်ပြီးတော့စကားပြောခဲ့တာပါ။ရုရှားကအခုလိုမျိုးယူကရိန်းကိုတိုက်ခိုက်နေပြီမဲ့လေရုရှားလူငယ်တွေကိုတော့မျှော်လင့်ချက်ထားတယ်လို့သူကပြောပါတယ်
။ And I think these people in Russia will younger people know what's going on and I trust in the younger people in Russia to throw this man
ဒီရုရှားကျူကျော်စေဟာလူတူတူယောက်ထဲရဲ့သူ့ရဲ့ကိုယ်ပိုင်ဆန္ဒစစ်ပွဲဖြစ်ပါတယ်လို့လည်းပြောပါတယ်အခုဘာတွေဖြစ်နေလဲဆိုတာသူ့ရဲ့ပြည်ရှိတယ်ရုရှားကလူငယ်ရှိပါသေးတယ်လို့ထင်ပါတယ်ဒီလူတယောက်ကိုယာလူကဖြုတ်ချဖယ်ရှားဖို့လူငယ်တွေလုံးကြလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်လို့လည်းရုရှားသမ္မတပူတင်ကိုရည်ညွှန်းပြီးတော့သူပြောသွားခဲ့ပါတယ်ခရီးစီရင်ကျင်းမှု pop culture နုပညာရှင်တူဖြစ်တဲ့ Andy Warhol ရဲ့နာမည်ကျော်ပကြီကားကိုတော့ဒေါ်လာတန်း200နီးပါးနဲ့ရောင်းလိုက်ရလို့စံချိန်သစ်တင်သွားပါတယ်။1964ခုနှစ်ကနာမည်ကျော်သူ့ရဲ့ပကြီကားပိုးသားဘိတ်သားနဲ့ဆွဲထားတဲ့ရုပ်ရှင်မင်းသမီး Marilyn Monroe ရဲ့ပုံသူပကြီကားကိုလေလံပွဲမှာဒေါ်လာ195ဒံနဲ့ရောင်းလိုက်ရလို့အမေရိကန်ပကြီဆရာတဦးရဲ့ကလေလံစည်းအများဆုံးရတာဖြစ်နေစံချိန်တင်သွားတာပါ1962ခုနှစ်မှာမင်းသမီးမော်ရိုကွယ်လွန်သွားပြီးနောက်ပိုင်းအန်ဒီဝါဟိုကသူ့ရဲ့ပုံသူပကြီးတွေဇက်တိုက်ဆွဲခဲ့တာတွေကတခုဖြစ်တဲ့အခုရောက်တဲ့ Short Sage Blue Marilyn ဆိုတဲ့ကားကသူဆွဲခဲ့တဲ့ကားတွေထဲမှာအထင်ရှားဆုံးကားတစ်ကားလည်းဖြစ်ပါလိမ့် Switch အနုပညာရောင်းဝယ်မှုကုမ္ပဏီ Thomas and Doris Amman ရဲ့စုဆောင်းမှုတွေထဲမှာရှိခဲ့ပြီးတော့ New York Christie လေလံပွဲမှာတင်ခဲ့တာပါဒီကားကိုဒေါ်လာတန်190နဲ့လေလံဆွဲတာဖြစ်ပြီးတော့တခြားအဖိုးအခါတွေနဲ့ပေါင်းလိုက်တော့ဒေါ်လာ195ဒံဖြစ်သွားပါတယ်။အခုပကြီးကားကမော်ရို1953ခုနှစ်ရုပ်ရှင်နိုင်ရာရုပ်ရှင်ကြော်ညာပိုစတာပုံဖြစ်ပြီးတော့မင်းသမီးရဲ့မျက်လုံးနှစ်ခန့်စပင်တို့ကိုအယောင်တောက်သုံးထားတာပါ။မင်းသမီးမော်ရိုဟာတချိန်ကဟောလိဝုဒ်ရဲ့အကျော်ကြားဆုံးမင်းသမီးဖြစ်ပြီးတော့1962ခုနှစ်ဩဂုတ်လ4ရက်နေ့မှာတော့သူ့ရဲ့ Los Angeles နေအိမ်မှာမိုးရစေးလွန်ပြီးတော့တည်ဆုံသွားခဲ့ပါတယ်။အခုသူ့ရဲ့ပကြီကားရေးဆွဲတဲ့ပကြီဆရာအန်ဒီဝါဟိုလေ1989ခုနှစ်မှာကွယ်လွန်သွားပြီဖြစ်ပါတယ် Took my crew to Japan party like Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started
my Ethan Ajo season တင်ဆက်တဲ့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့ကျမတို့ရဲ့website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်မေလ18ရက်နေ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းတပ်ဖွဲ့တွေကခါကီဒေသမှာတံပြန်ထိုးစစ်ဆင်နွှဲခဲ့ရာရုရှားတပ်ဖွဲ့တွေကိုနေဇနာအထိမောင်းတုံနိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးကသူတို့တပ်ဖွဲ့တွေဟာရုရှားနယ်စပ်နားမှာရောက်ရှိနေကြောင်းပြသတဲ့ဗီဒီယိုဖိုင်တစ်ဖိုင်ကိုအင်တာနက်မှာတင်ခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ဟာတနင်္လာနေ့ကအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံရဲ့စော်ဘွားရှိတ်ခါလီဗာဘင်ဇာဟီအယ်နာယန်ရဲ့ဇာဗနာအခမ်းအနားကိုတက်ရောက်ပြီးကြံရစ်သူမိသားစုတွေကိုလည်းဝမ်းနည်းစကားပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယာနယ်ချီရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုအာဖရိကတိုက်ဆိုမာလီနိုင်ငံကိုပြန်လည်ချထားဖို့ခွင့်ပြုလိုက်ကြောင်းအစိုးရအရာရှိနှစ်ဦးကတနင်္လာနေ့မှာပြောကြားပါတယ်။ယီမန်နိုင်ငံကဟူသီးစ်တပုံတွေထိန်းချုပ်ထားတဲ့မြို့တော်ဆနာကနေ၆နှစ်အတွင်းပထမဆုံးခီးသည်တင်လေယာဉ်ပြေးဆွဲခဲ့တယ်လို့ဟူသီးစ်တပုံတွေကပြောပါတယ်။ကုလသမဂ္ဂကမ္ဘာစစ်နိုင်ငံအစီအစဉ် WFP က2022ခုနှစ်ပထမ၄လတာအတွင်းမြန်မာနိုင်ငံလူဦးရေ1.3%ကိုရိတ်ခါနဲ့အာဟာရထောက်ပံ့နိုင်ခဲ့ကြောင်းကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ
်။သတင်းချင်းချုပ်ကိုကိုခင်မောင်စုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ57 kHz 588တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.